ကာဇာမှာဟမတ်စ်ဒေသကတစားကန်ဖြစ်ဖမ်းဆီးထားတဲ့အမျိုးသမီးနဲ့ကလေးဒါဇင်နဲ့ချီပြီးလွတ်ပေးဖို့နယ်ဒီအပြန်အလှန်အားဖြင့်900ကြာတိုက်ပွဲတွေရပ်ဖို့အစ္စရေးဟမတ်စ်နဲ့အမေရိကန်ကြားမှသဘောတူညီချက်အကြံရရှိထားတယ်လို့ဒီသဘောတူညီချက်နဲ့နီးစပ်သူတွေကိုကိုးကားပြီးတော့ဝါရှင်တန်ပို့သတင်းစာကြီးကဖော်ပြလိုက်ပါတယ်။ဒါပေမဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးန ပေးတာတွေကိုလာမယ့်ရက်အနည်းငယ်အတွင်းမှာစတင်လာနိုင်တယ်ဆိုပြီးတော့ Washington Post သတင်းစာကစနေနေ့ကဖော်ပြပါတယ်။အစ္စရေးကဂါဇာတောင်ပိုင်းမှာ Hamas တွေပေါ်မှာထိုးစစ်ဆင်နေတာတွေကိုတိုးချဲ့လှုပ်ဆောင်သွားဖို့ပြင်ဆင်နေချိန်မှာပဲအခုလိုသတင်းထွက်ပေါ်လာတာလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအစ္စရေးကဂါဇာတောင်ပိုင်းမှာ Hamas တွေကိုလေကြောင်းကတိုက်ခိုက်မှုအတွင်းကျောင်းတစ်ကျောင်းမှာခိုးလုံနေတဲ့အရသားတွေအပါအဝင်ပါလက်စတိုင်းဒါဇင်နဲ့ချီပြီးတော့လဲတေဆုံးခဲ့ပါတယ်။ကာဇာမှာရှိတဲ့ရှီဖာဆေးယုံကမွေးကင်းစကလေး30ကိုဘေးလွတ်ရာကိုရွှေ့ပြောင်းကယ်ဆယ်နိုင်ခဲ့ပြီးတော့အဲ့ကလေးတွေကိုအီဂျစ်နိုင်ငံကဆေးယုံတွေကိုပို့ဆောင်သွားမယ်လို့လည်း AP သတင်းကဖော်ပြထားပါတယ်ခင်ဗျာ။